KNU ကရင်အမျိုးသားအစည်းအရုံးခေါင်းဆောင်တွေနဲ့အငြင်းစားဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေတို့မနေ့ကတွေ့ဆုံခဲ့မှုကိုကြည့်ရင်လက်ရှိမြန်မာစီးရဲနဲ့နိုင်ငံရေးနောက်ွယ်မှာအာဏာရှင်ဟောင်းတဦးဟာအခုချိန်ထိရှိနေသေးတယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတွေကပြောဆိုကြပါတယ်။မြန်မာနိုင်ငံအရှိမြောက်ထမ်းမှာဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားစီးရဲတင်းမာမှုတွေဖြစ်ပွားနေချိန်မှာညဉ့်ညံရေးကိစ္စနဲ့ဆွေးနွေးဖို့ KNU ခေါင်းဆောင်တွေဟာနေပြည်တော်ကိုရောက်ရှိနေကြတာလည်းဖြစ်ပါတယ်။အကြောင်းစုံကိုမန့်အင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။နိုဝင်ဘာလ28ရက်နေ့ကနေပြည်တော်မှာရှိတဲ့သူ့ရဲ့နေအိမ်မှာဗိုလ်ချုပ်မှူးကြီးဟောင်းဦးတန်းရွှေက KNU ခေါင်းဆောင်တွေကိုဖိတ်ခေါ်တွေ့ဆုံခဲ့တာဖြစ်ပါတယ်။ဘာအကြောင်းအရာတွေဆွေးနွေးခဲ့ကြသလဲဆိုတာအသေးစိတ်မသိရပေမဲ့ငြိမ်းချမ်းရေးကိစ္စသဘောထားအမြင်တွေဖလှယ်နိုင်ဖို့ရှိတယ်လို့အများကသုံးသပ်ကြပါတယ်။အခုလိုစစ်အာဏာရှင်ဟောင်းတပ်ဦးဖြစ်နာမည်ကြီးခဲ့တဲ့ဦးတန်းရွှေအနေနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့ဖြစ်တဲ့ KNU ကရင်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုကိုအများပြည်သူသိအောင်ထုတ်ပြန်တာဟာလက်ရှိမြန်မာတပ်မတော်ရဲ့နောက်ကွယ်မှာသူရှိနေသေးတယ်ဆိုတာထင်ထင်ရှားရှားပြသလိုက်တာဖြစ်တယ်လို့မြမစီရေးလေလာသုံးသပ်နေတဲ့စစ်ထောက်လန်းရေးအရာရှိဟောင်းဦးအောင်လင်းထွတ်ကပြောပါရစေ
။ကျွန်တော်အမြင်တော့လေကျွန်တော်ပုံမှန်လင်းပြောတော့ဒါအခုချိန်တည်းလေပို့ချုပ်မှုဤတန်းရွှေကဒီတမ်ဘရော်ရဲ့နောက်ကွယ်မှာရှိနေသေးတယ်။အရင်တုန်းကတော့ဟိုတမ်ဘရော်ရဲ့နောက်ကွယ်ရဲ့နောက်တစ်ခုကခုနပြောပါလိဟိုပီကန်ပြူပေါ့လေသူရဲ့ပါတီရဲ့နောက်ကွယ်မှာရှိတယ်ဆိုတဲ့ဥစ္စာကတော့ဒီနေ့ကြာတွေ့ရမှာဖြစ်ပါလိမ့်မယ်။ဒီကြားထဲမှာအခုပေါ့လေ။ဒါဗိုလ်ချုပ်မှူးကြီးတန်းရွှေကတော့စားစုကြီးနဲ့တွေ့တာတခါပေါ်လာတယ်။ဟိုဒါမူတုံးစီပေါ်နဲ့တွေ့တာပါလား။မသားကိုကြည့်ကြည့်အားဖြင့်တော့ဗိုလ်ချုပ်မှူးကြီးတန်းရွှေကလုံးဝအငားယူသွားတော့လုံးဝမဖြစ်နိုင်ပါဘူး
။ဟုတ်ကဲ့။အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမြောက်ပိုင်းငယ်ဆက်မှာစီးရဲရတင်းမာတဲ့အခြေအနေကလည်းဖြစ်ပေါ်နေတဲ့အချိန်ဆိုတော့အခုလိုတိုင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့ခေါင်းဆောင်တွေနဲ့ဦးတန်းရွှေကတွေ့ဆုံတာဟာသူအနေနဲ့ဒီငင်းငယ်ရေးကိုလူလာတယ်ဆိုတာပြသခြင်းနဲ့လို့ရောမြင်လို့ရမလားရှင
်ဗမာပြည်နိုင်ငံရေးမှာဒီစစ်တပ်ကဟာလာတကယ်ကိုခင်ဗျာရိုးသားသားနဲ့တိုင်းပြည်အတွက်ကိုရိုးသားသားပေါ့လေဖြစ်မယ်ရှိမယ်ဆိုလို့ရှိရင်တကယ်အခုလက်ရှိအချိန်မှာအဒေါ်ဆန်းစုကြည်နဲ့ဦးဆောင်မှုအောက်မှာရှိတယ်ပါလေဘာဖြစ်လို့လဲဆိုတော့အခုဖြစ်နေတဲ့အခြေအနေအားလုံးကကျွန်တော်ကသားတယောက်ဖြစ်တဲ့ခါကျတော့မွေးပန်းလူချင်းမင်းနဲ့တကယ်တော့ဖြစ်တဲ့ဖြစ်တတ်တာကငင်းငယ်ရေးပြလို့ညီလာခံမလုပ်ခင်ပါဝေကိုကစစ်တပ်ကလည်းအပြစ်ရတာကိုအရင်ဆုံးပြင်ညာတက်ပါတယ်။အပြစ်တိုင်းသားဘက်ကလည်းအပြစ်ရကြ။အဲ့တော့မရတဲ့လူကတော့ဘုံနေမလူဆိုးပါဗျာ။ဆိုတော့အဲ့လိုဖြစ်တင်နေဗျ။နောက်တစ်ခါစစ်တပ်ကအင်အားကြီးတဲ့ဖွဲ့စည်းပြတဲ့ကြောင့်မို့သူကကိုကြီးတယောက်အနေနဲ့ကိုကြီးစာနာတတ်ဖို့လိုတယ်။အခုကဘုနာဘောတိုးတိုးတိနဲ့သွားပြီးတော့မှဟုတ်လားကျွန်တော်တို့ရင်သတ်မှတ်ထားတဲ့ငယ်ညီတွေရှိတယ်ဒါတွေကိုကြော်ပြီးတော့မှသူတို့အနာအထီကိုတွားပြီးတော့မှဟိုတွေးတူးစားပြီးတော့မှရှမ်းနယ်လည်းတွားလို့လိမ့်ကချင်ကိုလည်းတွားလို့လိမ့်ပလောင်ကိုလည်းတွားလို့လိမ့်နေအဲ့လိုမျိုးတွားပြီးတော့မှဟိုဗိုလ်ကြသူတို့ဖြစ်နေတယ်ကျွန်တော်အမြင်ပေါ့လေအော်အဲ့လိုလုပ်နေတာကကျွန်တော်တိုင်းမှာဟိုဘက်ကလိုက်ကိုပြောတာမဟုတ်ဘူးတိုင်းသားတွေဘက်ကလည်းအခုလိုပေါ့လေမူဆယ်တို့ကားလန်းတို့လူတွေဒုက္ခရောက်အောင်တော့မလုပ်သေးဘူးဗျအဲ့တော့တကယ်ပြေကနာပေါ့လို့ပေါ့တပ်စခန်းတွေတိုက်တာတော့ကျွန်တော်တို့မပြောလို့နေမီတတ်တတ်မှတ်မှရှိတဲ့အခါကျတော့ဒီစစ်ပွဲတွေကဟိုဖြစ်နေကြပါပဲစစ်ပွဲတွေဖြစ်နေခက်နေတဲ့များတော့ဘလို့မှနိုင်ငံရေးစကားပြောတယ်ဆိုတာကအသေးပဲမရှိပါဘူးဗျ
ဒီအတော့တွင်းမှာပဲနေပြည်တော်ကိုရောက်နေတဲ့ KNU ဥက္ကဋ္ဌစောမူတူးဆေးဖိုးကောင်းဆောင်နဲ့ကိုစလေအဖွဲ့နဲ့စနေနေ့ကတွေ့ဆုံခဲ့တဲ့ပြည်ထောင်စုလွှတ်တော်ရဲ့ဥပဒေဆိုင်ရာတုံးတက်ရေးကော်မရှင်ဥက္ကဋ္ဌသူရဦးရွှေမန်းကတော့ငင်းငင်းရင်းနဲ့ပတ်သက်ပြီးသဘောထားအမြင်တွေကိုဆွေးနွေးခဲ့ကြောင်းသတင်းတောက်တွေကိုတွေ့ဆုံပွဲအပြီးမှာအခုလိုပြောကြားခဲ့ပါတယ်
အပါအဝင်ကောင်းတဲ့တွေ့ဆုံမှုနော်အငြင်းညာရရှိတဲ့သူတို့အမြင်သူတို့သဘောထားတွေပြောပြတယ်ငါတို့ကလည်းငြင်းညာလိုချင်တဲ့ပုံစံများဖြစ်တဲ့အတွက်ကိုယ့်အမြင်ကိုယ်သဘောထားတွေပြောတယ်အဲ့ဒီမှာငြင်းညာရဲ့အတွက်ဂျူပန်အထုပ်သူမှန်သမျှကိုကိုကအနမလေးစားတယ်နော်တံမိုးလဲထားတယ်ဆိုရလဲပြောလိုက်ပါ
အလားတူ KNU ခေါင်းဆောင်တွေဟာတမနာဟောင်းဦးသိန်းစိန်နဲ့လည်းမနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်နိုဝင်ဘာလ25ရက်နေ့ကတက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KNU ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာတော့ဒုတိယအကြိမ်27ရာစုပင်လုံညီလာခံကျင်းပနိုင်ရေးနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေနဲ့နှစ်ဖက်တက်နေရာချထားရေးကိစ္စတွေကိုဆွေးနွေးခဲ့ကြကြောင်းကာကွယ်ဦးစည်းချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်